မြန်မာပြည်ထဲမှာပဋိပက္ခတွေနဲ့ကပ်ဘေးကြောင့်စီးပွားရေးလုပ်ငန်းတွေအပေါ်ထိခိုက်မှုကြီးမားပြီးဒီနေ့အတွင်းစီးပွားရေးတိုးတက်မှုနှုန်းဟာစိုးစိုးဝါးဝါးကျဆင်းနေလိမ့်မယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ထားပါတယ်မြန်မာလုပ်ငန်းရှင်တွေနဲ့စီးပွားရေးပညာရှင်တွေကတော့နိုင်ငံရေးမတည်ငြိမ်သရွေ့ခက်ခဲခဲ့အခြေအနေတွေနဲ့ဖြတ်တန်းနေရအောင်မယ်လို့ခံမှန်းထားပါတယ်ရန်ကုန်ကလာတ ကူးစက်ပြန်ပွားမှုတွေကြောင့်စီးပွားရေးထိခိုက်မှုတွေကိုမြန်မာပြည်သူတွေပြင်းထန်စွာထိခိုက်ခံစားနေရဆဲဖြစ်တယ်လို့ကမ္ဘာ့ဘဏ်ကအခုဇန်နဝါရီလ26ရက်မှာထုတ်ပြန်လိုက်တာပါ။မြန်မာနိုင်ငံကပြည်သူအများစုအတွက်လက်ရှိအခြေအနေနဲ့ရှေ့လာမယ့်ကာလအတွက်ခံမှန်းချက်တွေကဆက်ပြီးစိုးရိမ်စရာရှိနေတယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာ၊ကမ္ဘောဒီးယား၊လာအိုနိုင်ငံဆိုင်ရာညွှန်ကြားရေးမှူးကဇန်နဝါရီလ26ရက်သူတို့ရဲ့အစီရင်ခံစာထဲမှာထည့်သွင်းပြောဆိုထားတာပါ။ကမ္ဘာပိုင်ကတော့လက်တလောမြန်မာနိုင်ငံမှာဇက်တိုက်ဖြစ်ပေါ်နေတဲ့ပြည်ပခါတွေလုပ်ငန်းတွေလက်ပတ်ဖို့အသာအဆီးဖြစ်နေတာတွေငွေသားစီးဆင်းမှုအကျက်သည်ဘဏ်ဝင်ဆောင်မှုနဲ့အင်တာနက်အသုံးပြုမှုစတဲ့အခက်အခဲတွေကိုထောက်ပြပြီးအခုနှစ်စီးပွားရေးအခြေအနေကိုခန့်မှန်းလိုက်တာပါစီးပွားရေးနဲ့ဘတ်ဂျက်ပညာရှင်ဦးစောဖေဝင်းကလည်းကမ္ဘာပိုင်ရဲ့ခန့်မှန်းထားချက်အတိုင်းပဲအခုနှစ်အခြေအနေကိုတက်ဆထားမိကြောင်း VOA ကိုပြောပါဗျာ
2020နှစ်ကလည်းအခြေအနေကဆိုးရိုးရှိတယ်ကောင်းမှုမရှိပါဘူးအကြောင်းလဲဆိုစီးပွားရေးအရာပြောလို့ရှိရတယ်ပဲဟိုရင်းနှီးမြှုပ်နှံမှုတွေအားဒီမှာအားရမအောင်မရှိဘူးဒါလည်းမရှိတဲ့တဘာဝကြတယ်လေမြန်မာပြည်မှာခုဖြစ်နေတဲ့အခြေအနေကဒါဒီရင်းစစ်လို့ပြောလို့ရတယ်ပေါ့အဲလိုမျိုးကြီးကုန်ပြတ်နေတဲ့အခါကျတော့စီးပွားရေးလုပ်ငန်းတွေစီးပွားရေးစီးပွားရေးလုပ်ငန်းတွေလည်းတော်တော်များများရဆိုင်နေတယ်ပဲငံရလာသာပြီးတော့ရင်းနှီးမြှုပ်နှံပြီးလုပ်ဖို့ဆိုတာလည်းအစအအရာစိတ်ချလို့မရဘူးဖြစ်နေတာကိုကျွန်တော်လူမျိုးရေးအော်နိုင်ငံရေးအခြေအနေလည်းပဲမြန်မာတွေပို့ပြီးတော့ဆိုးသွားဖို့ပဲရှိတယ်ကောင်းမှန်စရာမရှိဘူးလို့ပဲကျွန်တော်ကပြောထားပါတယ
်ပြည်တွင်းမှာလူတန်းကိုကာကွယ်ဆေးထိုးနိုင်နိုင်ခြင်းမရှိသေးတာကြောင့်ကိုဗစ်မျိုးကွဲသစ် Omicron ရဲ့ဒဏ်ကိုခံနိုင်ရင်ရှိဖို့နှဲပါလိမ့်မယ်လို့ကမ္ဘာ့ဘဏ်ကထောက်ပြထားပါတယ်လက်လီကုံတွယ်မှုတွေအပန်းဖြေမှုနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းကရတဲ့ဝင်ငွေတွေကကိုဗစ်ကရောဂါမဖြစ်ပွားခင်ကာလအောက်ကို30ရာခိုင်နှုန်းဆက်ပြီးကျဆင်းနိုင်မယ်လို့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာရေးသားထားတာပါပြည်တွင်းခီးသွွားလုပ်ငန်းရှင်တွေကတော့ဒီစိန်ခေါ်ချက်တွေအတွက်ကြိုပြီးပြင်ဆင်ထားတယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းရဲ့နိုင်ငံကဖြစ်တယ်လို့ခီးသွွားလုပ်ငန်းရှင်တူးလည်းဖြစ်တဲ့ဦးတက်လွင်တို့က VOA ကိုပြောပါတယ်
2020ကတော့2021ဖြစ်ဖို့ရှိနေစိုးပေါ်ရရှိတယ်ကြည့်တော့လုပ်ငန်းများမကားပဲနဲ့အစားဆက်ဆက်တဲ့လုပ်ငန်းတွေပါလေဟိုစုပြင်းတော့ဟို manufacturing တွေရော trading တွေရောဟိုစိုးပေါ်ရရှိတယ်ဒါ Omicron ရဲ့ပမာပြီးရောက်ပြီနဲ့စိတ်ပြီးတော့ပြန်ပွားမှုမရှိသေးဘူးပေါ့နော်ကဘာအရရမှာတော့ဖြစ်နေပြီပေါ့အဲ့တော့တကယ်လို့များဒီ March April လောက်မှာများအခြေအနေမထိန်းနိုင်ရင်တော့ full wave လို့ဟာမျိုးကြီးဖြစ်ရင်ကျွန်တော်တို့ဒါလူတွေရဲ့ဟိုကျန်းမာရေးတွေပေါ့နော် chicken cutter set တွေကလည်းသိပြီဟို control မလုပ်နိုင်ကြတော့ပေါ့နော်ဘာလို့တော့ဖိတ်ထိုးပြီးဆိုတော့လည်းပေါ့ဆိုတော့ဒါလေးကိုကျွန်တော်ကစိုးရိမ်တာပေါ့ဖြစ်ရင် tourism မကဘူးချာလုပ်ငန်းတွေပါအကုန်လုံးက multiply effective ဖြစ်လာတယ်လို့ကျွန်တော်ဒါကိုဆက်စိုးရိမ်နေဖြစ်တယ်ပေါ့နော
်ခီးသွွားလုပ်ငန်းကမြန်မာနိုင်ငံရဲ့စီးပွားရေးအပြင်နိုင်ငံရေးတည်ငြိမ်မှုဒါတွေအပေါ်အဓိကကြတဲ့အတွက်အဖက်ဖက်ကတည်ငြိမ်မှုအခြေအနေတွေအပေါ်အများကြီးမူတည်တယ်လို့သူကဆက်ပြီးပြောပါတယ
်။ဒါကြောင့်ပြည်ရင်းစည်းသွားဒေတာမှစည်းသွားတာတော်တော်တိကျနေရတာလေ။အခုချိန်မှာကျွန်တော်ကတာဝန်ယူမှုတာဝန်ခံမှုမရှိဘူး။နောက်ဒေတာကံချင်းချင်းမှာလည်းအားပြည့်ကြီးတွေကျွန်တော်ဒီမြေတက်မှုရှိသေးတယ်တော်တော်ကြီးကနိုင်ငံသားတွေသင်ပေါင်းတာပေါ့လို့ပြောလို့ပါ။ဒီကသွားဖို့ကလည်းအောက်ပေါင်းမှာကျွန်တော်ကဟိုဗီဇာတွေယူအောင်မယ်။နောက်ကမြန်မာနိုင်ငံရဲ့အင်ဒိယာပြည်ခဲ့တဲ့ကာလနဲ့မတူတော့ဘူးပေါ့ဗျာ။နောက်မြန်မာလူမျိုးတွေရဲ့ image တော့ကျွန်တော်အများကြီးပေါ့နော်ကန့်သက်ချက်တွေရှိလာမယ်။အဲအဲ့ဒီခါမှာကျွန်တော်ဗီဇာတွေရဖို့ကျွန်တော်မလိုပါဘူး။2023နောက်ပိုင်းကတော့ပေါ့နော်အငယ်ကြီးပြင်ပြလာမယ်။ကြောင်းလဲလာမယ်ဆိုတော့ image ချက်ကလာရင်တော့ကျွန်တော်တို့ကောင်းတယ်လို့ကျေးဇူးပါတယ်
။ကမ္ဘာ့ဘဏ်ရင်2021အောက်တိုဘာလကနောက်ဆုံးထုတ်ပြန်ခဲ့တဲ့စီးပွားရေးစစ်တမ်းအရဆိုရင်မြန်မာပြည်တွင်းကကုမ္ပဏီအားလုံးရဲ့ထက်ဝက်လောက်ကကုန်ကြမ်းပြတ်တောက်တာ၊ကုန်စည်စီးဆင်းမှုခက်ခဲတာ၊ငွေလဲလှယ်နှုန်းမှာမြန်မာကျပ်ငွေတန်ဖိုးကျဆင်းတာ၊ထုတ်လုပ်မှုစရိတ်ကြီးနေတာတွေနဲ့ကြုံတွေ့နေရတာပါ။ဝယ်လိုအားနဲ့ထုတ်ကုန်လျော့ကြတာ၊ပညာရေးပြတ်တောက်သွားတာ၊အလုပ်လက်မဲ့နှုန်းနဲ့နေရဲဆုံးခွာမှုများလာတာ၊စားတဲ့အဖက်ဖက်ကဖီအားတွေဆက်ပြီးရှိနေတာကစားနပ်ရိက္ခာဖူလုံရင်းအတွက်လည်းကြီးကြီးမားမားတက်ရောက်မှုရှိနိုင်တယ်လို့ကမ္ဘာ့ဘဏ်ကသတိပေးလိုက်တာပါ။အထူးသဖြင့်စုဆောင်ငွေတွေထုတ်သုံးနေရတဲ့အောက်ခြေစင်းရဲသားတွေအပေါ်မှာဒီလိုဖိအားတွေကပိုပြီးရိုက်ခတ်လာနိုင်တယ်လို့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာကရေးသားဖော်ပြထားပါတယ်ခင်ဗျာ။